လာမယ့်အနှစ်20အတွင်းအင်္ဂါဂျူကိုသွားဖို့ကြိုးစားနေတဲ့ American အာကာသစူးစမ်းလှေ့လာရေးအဖွဲ့ NASA ကသူတို့ရဲ့အာကာသယာဉ်မှုတွေအာကာသလွန်ပြန်ယာဉ်ကိုမောင်းနေချိန်မှာပုံမှန်စိတ်ရှိနေမနေစိတ်အပြောင်းလဲဘာတွေဖြစ်နေလဲဆိုတာတွေကြိုတင်သိရအောင်စမ်းသပ်မှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။အာကာသယာဉ်မှုတွေအင်္ဂါဂျူကိုသွားမယ်ဆိုရင်6လလောက်ကြာမှမို့ဒီခီးအတွက်လေယာဉ်မှုတွေမောင်းနေရမှာအထောက်ကူပေးနိုင်အောင်သုတေသနလုပ်နေတာဖြစ်ပါတယ်။ဒီစမ်းသပ်မှုကနေလေကြောင်းလိုင်းတွေမှာဒင်းမှုတွေကြောင့်မတော်တဆဖြစ်မှုတွေရောပါသွားစေဖို့ပါရည်ရွယ်ထားတယ်လို့ Ohio ပြည်နယ် Glenn သုတေသနဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ
်။အာကာသယာဉ်မှုတွေပေါ့နော်ဒီကနေအင်္ဂါဂျူသွားတယ်ဆိုလို့ဆိုရင်6လလောက်သွားရမယ်။ဒါမှမဟုတ်လို့ရှိရင်တော့မှနေစဉ်နေတိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကြလို့ဆိုရင်လေမြန်မောင်းတဲ့ pilot တွေလေယာဉ်မှုတွေဟိုဒုလေယာဉ်မှုတွေသူတို့တွေကဒီလေမြန်မောင်းနေတဲ့ဟာကိုပဲတည်တည်ချာချာစူးစူးဆိုက်ဆိုက်လေမြန်မောင်းနေတာတော့မဟုတ်လို့ရှိလို့ဆိုရင်သူတို့စိတ်တွေကတခြားပြောင်းနေသလားဆိုတဲ့ဟာကို cognitive study လို့ခေါ်တယ်
2015 March လတုန်းက German Wing လေချောင်းရဲ့ Spain ကနေ Germany ခီးစင်မှာတွဲဖက်လေယာဉ်မှုရဲ့စိတ်မူမမှန်တဲ့လုပ်ရကြောင်းလေယာဉ်ဟာပြင်းထန်နိုင်ငံက Alps တောင်နှံမှာထိုးကျခဲ့ပြီးခီးတဲ့144ယောက်နဲ့လေယာဉ်အမှုထမ်း6ဦးစလုံးအသက်ဆုံးခဲ့ရတာပါဒီလိုအဖြစ်မျိုးကိုကြိုတင်ပြီးကာကွယ်ဖို့အတွက်လေယာဉ်မှုတွေမောင်းနေစဉ်မှာလေယာဉ်ကိုပဲအာရုံစုဆိုင်မှုရှိမရှိအုံနောက်စမ်းသပ်မှုတွေကိုလုပ်နေတာပါ FNRIRS လို့ခေါ်တဲ့စက်နဲ့အုံနောက်ရဲ့စဉ်းစားမှုကိုအလင်းနဲ့တိုင်းယူနိုင်တာမို့ဒါကိုလက်တွေအသုံးချနိုင်အောင်လှုပ်ဆောင်နေတာပါ
သူတို့ဘာကိုတွေးနေလဲဘာစဉ်းစားလဲလေမြန်ကိုပဲတေးချာဂရုတစိုက်မောင်းနေတာလားဆိုတာဟာကိုလေ့လာဖို့အတွက်အုံနောက်ထဲကိုအလင်းရောင်လေဆာရောင်ကြီးလေးတစ်ခုထည့်ပြီးတဲ့အခါကျအုံနောက်ဘာတွေစဉ်းစားနေလဲဘလို့တွေးနေလဲဆိုတဲ့ဟာကိုတိုင်းလို့ရတဲ့ကရိယာတစ်မျိုးကျအဲ့ဒါကို FNRIRS ဆိုခေါ်တဲ့ Functional Near Infrared Spectroscopy သူကပါလဲဆို Brain နဲ့ Cognitive ပေါ့နော်ဒီအုံနောက်ရဲ့စဉ်းစားနေတဲ့လုပ်နေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့လှိုင်းလေးတွေကိုအလင်းရောင်နဲ့တိုင်းယူတဲ့ဆက်ဒါလက်ထဲမှာပဲတိုင်းတယ်အဲ့တော့လေမြန်ပုံမှာတိုင်းလို့ရအောင်ဒီဆက်ကိုအသေးဆုံးလေးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုကျွန်တော်ဒီဇိုင်းလုပ်ယူပေးနေတယ်လေမြန်မောင်းတိုင်းလေမှုတွေကသူတို့တကယ်ပဲစိတ်ပါဝင်စားစွာနဲ့လေမြန်ကိုလိုတဲ့ခရီးကိုရအောင်သွားနေတာလားတိုင်းလို့ရနိုင်တဲ့ဆက်ကိုကျွန်တော်တို့လေမှုတွေတိုင်းတုံးလို့ရအောင်အသေးလေးဖြစ်အောင်ပြန်ပြီးကျွန်တော်ထွင်ပေးနေတာ
တီထွင်ထားတဲ့ဆက်မှာလေဆာရောင်ကြီးကိုတုံးပါတယ်လေဆာရောင်ကြီးတုံးစက်ကရီယာတွေကိုလူရဲ့ခေါင်းပေါ်တင်နှိုင်းတဲ့အရွယ်ချုပ်နိုင်အောင်ပထမဆုံးလုပ်ရပါတယ်ပြီးမှဒီလေဆာရောင်ကြီးတုံးစက်နဲ့ဆန်းသက်ဖို့အတွက်လူစစ်ကိုတုံးမဲ့အစားအုံနောက်အတူကိုအရင်ဖန်တီးရပါတယ်ရာဘာနဲ့အရင်ဖန်တီးပြီးဆန်းသက်ရတာပါအ
ုံနောက်လှုပ်လှုပ်နေတဲ့ဟာအမြဲတမ်းဒီမှာကျွန်တော်ဆက်ဆန်းနေတဲ့အချိန်မှာလူခဏခဏခေါ်ပြီးခိုင်းလို့မရအဲ့တော့အုံနောက်တဲကိုဝင်သွားတဲ့အလင်းရောင်ဖြားထွက်သွားတဲ့ပုံစံနဲ့တူတဲ့အုံနောက်အတူလိုဟာမျိုးကတကယ်ပဲကျွန်တော်တိုင်းနေဆက်ကလှုပ်တလားမလှုပ်တာဆိုတဲ့ဟာကိုအုံနောက်အတူနဲ့အရင်စမ်းကြည့်လို့ရတယ်။ဒါကပါလဲဆိုရာဘာတစ်မျိုးလေ
။
ဒါပေမဲ့အုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ဖြားတဲ့ပုံစံမျိုးသူဖြားအောင်ရာဘာကိုလှုပ်ထားတယ်။ထဲထဲကိုအရေးတစ်မျိုးထည့်ပေးလိုက်တာ
။ဟုတ်ကဲ့။နော
်အဲ့ဒီအယူကအထဲဝင်သွားလို့ရှိရင်အရေးထဲမှာအမှုန်လေးတွေပါတဲ့အတွက်တွေးကြောလေးတွေလိုဖြစ်လာတယ်။ဖြစ်လာတဲ့အခါကျတော့ဒီဘက်ကနေအလင်းရောင်ထည့်လိုက်လို့ရှိရင်ဒီဘက်ကထွက်လာတဲ့အလင်းရောင်ဒီဘက်ကထည့်လိုက်တဲ့အလင်းရောင်ကဒီလိုတွေးကြောလေးတွေကိုဖြတ်သွားတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့အုံနောက်အစ်စ်လှုပ်နေတဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်ဒီဇိုင်းလုပ်ယူ
။အုံနောက်ထဲမှာလှုပ်ဆောင်မှုတစ်ခုစီအတွက်သူ့နေရာနဲ့သူထိမ့်ချုပ်ထားတာပါ။စဉ်းစားတွေးခေါ်တဲ့အပိုင်းကအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတာမို့အဲ့ဒီနေရာကိုတိုင်းတာရာဖြစ်ပါတယ
်။ဘုံနောက်တစ်ခုထဲမှာဘုံနောက်နေရာအစိတ်အပိုင်းတွေပေါ်မူတည်ပြီးတဲ့အခါကျရင်ဒီအရာတာခံတဲ့ဟာမျက်လုံးမြင်ရတဲ့နေရာအစာစားတာဟိုကိုယ်လက်လှုပ်ရှားတာပေါ့နော်။ဒီအယိုးအကြောတွေ muscle တွေလှုပ်ရှားဖို့ control လုပ်တဲ့ဟာအဲ့ဒါသူ့တနေရာနဲ့နေရာတစ်ခုနဲ့တစ်ခုကမတူဘူးပေါ့ဘုံနောက်အစိတ်အပိုင်းပေါ်မူတည်ပြီးတော့များသောအားဖြင့်စဉ်းစားတဲ့ဟာတွေကိုတွေးခေါ်နေတဲ့ဟာစဉ်းစားနေတဲ့ဟာ cognitive ပေါ့နော်။အဲ့ cognitive brain ကဘယ်နေရာမှာရှိလဲဆိုလို့ရှိရင်ဒီအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတယ်။ဆိုတော့အဲ့နေရာမှာပဲအုံနောက်အလုံးလုံးတဲ့စဉ်းစားတဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဟာတွေးခေါ်တဲ့ဟာတွေနဲ့ပတ်သက်တဲ့ဟာအဲ့ဒီအားတွေကိုထိန်းတဲ့ဟာရှေ့ပိုင်းတချို့နေရာတွေမှာရှိတဲ့အတွက်ဒီနေရာတွေမှာကျွန်တော်တို့တိုင်ရတယ်။တိုင်တဲ့အခါကြလို့ရှိလို့ရှိရင်အုံနောက်ရဲ့ပဲနေရာအစိတ်ပိုင်းကိုတိုင်လို့ရှိရင်ဘယ်လိုဟာမျိုးစဉ်းစားတဲ့ဟာရဲ့ wave ကဘယ်နေရာနဲ့တွားပြီးတော့ correlate ဖြစ်တယ်ဆက်ဆက်မှုရှိတယ်ပေါ့နော်ဒါဆိုလို့ရှိရင်သူပါစဉ်းစားနေတယ်ပေါ့နော် ပြီးတဲ့အခါကျအဲ့ဒီအုံနောက်ရဲ့ wave တွေကိုကြည့်ပြီးတဲ့အခါကျဒီလူကလောက်ရမယ့်အလုပ်ကိုလုပ်နေလားမဟုတ်လို့ရှိရင်ငိုက်နေသလားပေါ့နော်အဲ့ဒါကိုသိချင်တဲ့အတွက်ခုနလေးစားရောင်ချီလေးချက်ပြီးဒီအုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ကနေပြီးတော့မှပြန်ဖြာပြီးထွက်လာတာကိုနောက်တနေ့ကပြန်တိုင်းနေ
အဲ့ဒီလိုတိုင်းတာပြီးတိလာတာတွေကနေလေရင်မှုတွေကြောင့်မတော်တဆမှုတွေမဖြစ်အောင်အချိန်မီတားဆီးနိုင်မှုအတွက်ရည်ရွယ်တာဖြစ်ပါတယ
်။လေမြန်မောင်းသမားဆိုပါသူတဲ့တဲ့မောင်းရမယ်ဆိုစောင်းပြီးမောင်းလိုက်တယ်။မဟုတ်လို့ရှိလို့ရှိရင်ဂျွန်းတုံးမောင်းကုန်ဖြစ်အောင်မောင်းလိုက်တယ်။မဟုတ်လို့ရှိရင်တခါတည်းပင်လေတွေကိုအတင်းထိုးချလိုက်တယ်ဆိုတဲ့အခါကျရင်သူစဉ်းစားပြီးမှလုပ်တာလေ။အဲဆိုတော့အုံနောက်ကစဉ်းစားလိုက်တဲ့အချိန်မှာဒါမှားနေပြီဆိုတဲ့ဟာကိုဒီဆက်ကနေပြီးတော့တိုင်းပြလို့ရလို့ရှိလို့ရှိရင်ဒီလူကမူမှန်လုံနေတဲ့အလောက်ကနေပြီးတော့လွဲပြီးလှုပ်ပြီးဆိုတာတိတိပြီးဆိုလို့ရှိရင်ချက်ချင်းသူ့ပြင်ပေးလို့ရတာပေါ့နော်ဒီလူမှားနေပြီးဆိုလို့ရှိရင်ဒီလေမြန်ကိုအော်တိုပိုင်လက်နဲ့ပြန်ပြီးတော့မောင်းခိုင်းလို့ရရမယ်အဲ့ဒါအတွက်စမ်းသပ်တဲ့ဟာကို cognitive study လို့ခေါ်တယ
်အုံနောက်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာအပြောင်းအလဲတွေကိုရုပ်သဘောအရလေးစားရောင်ခြည်နဲ့တိုင်းတာတွက်ချက်တဲ့စမ်းသပ်မှုတွေကနေအာကာသယဉ်မှုတွေလေရင်မောင်းသူတွေအတွက်အထောက်အကူပေးနိုင်ဖို့ NASA ကသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။